နွေမာရွေးကောက်ပွဲမှာမဲပေးခွင့်ရကြပြီမဲ့မတန်ဆန်းသူရေးတက်ကအရင်ကထက်ပိုများလာပြီမဲ့မဲပေးခွင့်ပြုဝမရမှာကိုမတန်ဆန်းသူရေးလှူရှားသူတွေဆိုနေတဲ့ကြောင်းပြောပြပါမယ်ကျွန်တော်ထောက်ခံပါလာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့မတန်ဆန်းသူရေးတွေဟာ95ခုနှစ်ရွေးကောက်ပွဲမှာယာကနန်းသာရှိခဲ့ပေမဲ့ဒီနှစ်မှာတင်းရင်းလောက်ထိတိုးတက်လာတယ်လို့မတန်ဆန်းသူရေးလှူရှားသူတွေကပြောပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမှာလက်တွေ့ပါဝင်မဲပေးနိုင်တဲ့အခြေအနေရှိမရှိဆိုတာကိုတော့စိန်ခေါ်မှုတွေရှိနေရောမယ့်လို့မတန်ဆန်းသူရေးဆောင်ရွက်နေတဲ့ရွှေမင်းသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်းကပြောပါတယ်
။2015တော့ပြီးခဲ့တာ900လောက်ပဲပြီးခဲ့တာ။ကျွန်တော်ကစဉ်းစားတာဒီတတိယကျော်ပြင်မယ်ဒီတတိယကျော်ပါမယ်ယုံတတိယရောက်ပါမလားပေါ့နော်အဲဒါကိုမဲစင်းမှာတော့တတိယကျော်ပါပါပြီပေါ့အဲ့တော့မဲစင်းမှာပါတယ်ဆိုရတဲ့ဒါအောင်မင်းမှုပေါ့ဗျာပထမ9000ကျော်နဲ့10000ကျော်အခုတတိယကျော်ဒါပေမဲ့သူတို့အောက်တိုဘာနောက်စက်တင်ဘာလောက်မှာထပ်ပြီးတော့ထုတ်မယ်မဲစင်းနဲ့မှာတော့ဒီကပုံများလာမှာပေါ့အဲ့တော့အဲ့လူတွေကိုတော်တော်များများမဲယုံတွေရောက်ဖို့တည်းကျွန်တော်ကြိုးစားပါမယ်သူကစိန်တော့ပါပြီနဲ့မဲရုံမရောက်ပါဘူးကျွန်တော်စိတ်ကူပါတယ
်မဲပေးခွင့်ရှိတယ်မတန်ဆွမ်းသူဦးရီဟာရန်ကုန်တိုင်းမှာ1000ကျော်နဲ့မန္တလေးတိုင်းမှာ900ကျော်ရှိပါတယ်မန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်သူဦးရှိန်ဝင်းကတော့မတန်ဆွမ်းသူတွေရွေးကောက်ပွဲမှာမဲပေးနိုင်အောင်စီစဉ်ထားတယ်လို့ပြောပါတယ
်မတန်ဆွမ်းများတဲ့ရက်ွက်တို့ရွာတို့မှာဟိုကျွန်တော်တို့ဟောပေါ့တွန်းလဲဆိုလားတွန်းလဲလေးနဲ့တက်နိုင်အောင်ပေါ့ဒီတိုင်းသွားနိုင်တဲ့လူကြတော့ကျူရန်လေးပေါ့လောက်ကောက်တော့ပေါ့လို့လို့လို့ပါပဲဗျအဲ့ဒါအဲ့လိုအကူအညီလေးတွေနဲ့မဲပေးဖို့လုပ်ပေးထားပါတယ်ဗ
ျမဲပေးခွင့်ရမယ်မတန်ဆွမ်းသူဦးရီတိုးတက်လာခြင်းမှာရွေးကောက်ပွဲလုပ်ငန်းရှင်နဲ့ပတ်သက်တဲ့သတင်းချက်လက်တွေရရှိဖို့လိုတယ်လို့လည်းမတန်ဆွမ်းသူတွေရေးလှုပ်ရှားသူတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လှုပ်ရှားသူတွေကပြောပါတယ်ရှင်မင်းသားဖောင်ဒေးရှင်းမြန်မာဥက္ကဋ္ဌဦးမြတ်သူဝင်းကတော့ရွေးကောက်ပွဲမှာရှင်ပြန်မဲ့နိုင်ငံရေးပါတီတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေမှန်မှန်ကန်ကန်ရရှိဖို့အရေးကြီးတယ်လို့မြင်ပါတယ်
ဘယ်လိုမဲပေးရမလဲဆိုတာတည်းဘယ်သူ့ကိုမဲပေးရမလဲဆိုတော့သူတို့ရဲ့စဉ်းစားဆင်ခြင်တော့ဖေးရလေကျွန်တော်ပေးကြည့်ပါလေအဲ့တရင်ချက်လက်ကပါတီတွေမှာလည်းမတန်ဆွမ်းမှုနဲ့ပတ်သက်လို့ဘယ်လိုမူဝါဒတွေရှိတယ်လဲသူတို့ပေးတဲ့ message တွေကျွန်တော်မတန်ဆွမ်းနေကိုတကယ်ရောက်ရလားကျွန်တော်သွားတာသွားပေးတယ်လှလို့ပေးခဲ့တာလားသူများပေးလို့ပေးတာလားတကယ်ရောဟိုဝါသူ့ကိုကြိုက်လို့ပေးတာလားပေးတယ်လို့ပေးတာလားဆိုတဲ့ဟာတွေအားလည်းကျွန်တော်တွေ့ရကြအဲ့တော့မဲရုံရောက်ရင်ပြီးတာပဲမောင်းတွန်းပြလိုက်တာတဲ့ကျွန်တော်တို့ကမှတ်ကဲနဲ့မဲဖြစ်ပေါ်တယ်ကျွန်တော်တို့ထားတာပေါ့နော်။ဘာလို့တော့ဒီအရွေးတစ်ခုပါတော့ပါလောင်တော့အတင်းလို့တော့ပါပဲပြီးတော့ဟိုဝေးလေးလေးနဲ့အရောကြော်ရော်လည်းဖြစ်ဖြစ်တူပေါ့နော်။အဲဒီလိုမျိုးကျွန်တော်တို့ကခိုင်မာတဲ့မဲဖြစ်ဖို့ကျွန်တော်တို့တို့ထားတာပေါ့နော်အဲ့ဒါမျိုး။
ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့ဖြစ်တဲ့ကနောင် Institute Director ကုတန်းမြတ်စွန်းကလည်းလာမယ့်ရွေးကောက်ပွဲမှာလူလူချေပြည့်အဖွဲ့ကြီးတွေပါဝင်ခွင့်အားနည်းနေတဲ့အတွက်မတန်ဆွမ်းသူတွေကိုအကူအညီပေးအားနည်းမှာကိုစိုးရိမ်နေပါတယ
်။တရားစိုးရိမ်ရဲ့ပူးပေါင်းပါဝင်မှုကိုသိကြရရင်ဒီလူလူချေပြည့်ကမတွေ့ရ။အဲဒါကဒီမတန်ဆွမ်းနေရပညာပေးမှုကိစ္စရင်းနဲ့ပြန်ချိန်ရရင်အဲ့တော့ဒီတရားစိုးရိမ်ရဲ့ဒီရွေးကောက်ပွဲမှာပါဝင်မှုကအရင်ကြီးအားမကောင်းတဲ့အတွက်ပညာပေးအခမ်းအနားတွေရောတော့အားနည်းတယ်လို့ယူဆရနေပြီးတော့နောက်တစ်ချက်ကောက်ချက်ချလိုက်ရတာကိုဗစ်ဖြစ်နေတဲ့အတွက်ကြောင့်မို့ဒီပညာပေးမှုတွေအတူတူလှုပ်ရှားဆောင်ရွက်မှုတွေကအားနည်းတယ်လို့ပြောလို့ရတယ်။ကိုဗစ်ဖြစ်နေတဲ့အတွက်ကြောင့်မို့ဟိုပွဲကြီးကိုတော့ဆွံ့ပြတာအဆွံ့ပြနိုင်လို့ထုတ်ပေးတာတွေတော်တော်လေးကိုခက်ခဲတယ်တွေ့ရတယ်ပေါ့နော်။
မတန်ဆွမ်းနဲ့လေကူမဲပေးဖို့အတွက်မှတ်ပုံနေမရှိပါကမတန်ဆွမ်းပွဲချုပ်ရဲ့ထောက်ခံချက်တွေနဲ့မဲပေးနိုင်တယ်လို့မဲယုံနေကလည်းမြေကြီးတက်တွေမှာထားရှိဖို့ဆောင်ရွက်ထားပါတယ်အခုလာမယ့်ရွေးကောက်ပွဲမှာတော့တနင်္ဂနွေလုံးနေနဲ့ပဲခူးတိုင်းနဲ့ရန်ကုန်တိုင်းမဲဆန္ဒနေမြေတွေကနေလွတ်တော်ကိုယ်စားလှယ်လောင်းဖြင့်မတန်ဆွမ်းသူ၃ဝင်ရောက်ရှင်ပြိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ